ရှိတောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့အခြေအကျတွေလာမယ့်စနေနေ့ဧပြီလ24ရက်နေ့မှာအင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာတွေ့ဆုံဆွေးနွေးမယ့်အကြောင်းဘရူနိုင်းဆိုရကဗုဒ္ဓဟူးနေ့မှာထုတ်ပြန်ထားပြီးဒီဆွေးနွေးပွဲမှာတော့မြန်မာဆီယနာတိမ့်မှုရေးဆွေးနွေးကြမယ်လို့အစိုးရတာဝန်ရှိသူတွေကအတည်ပြုထားပါတယ်လက်ရှိအာဆီယံလက်ထောက်ဥက္ကဋ္ဌဘရူနိုင်းရဲ့ဝန်ကြီးချုပ်အဖြစ်လည်းတာဝန်ယူထားတဲ့ဘီယင်ဟာဆီနာဘိုခီယာကစနေနေ့ထိပ်သီးဆွေးနွေးပွဲကိုဦးဆောင်မယ့်အကြောင်းကြေညာပါတယ်ဘရူနိုင်းအစိုးရရဲ့ကြေညာချက်မှာတော့မြန်မာအရေးကိုတည်တည်တံ့တံ့ဖော်ပြမထားပါဘူး။ဒါပေမဲ့လည်းမြန်မာအပါအဝင်တခြားနိုင်ငံအစိုးရတာဝန်ရှိသူတွေကတော့မြန်မာအရေးဆွေးနွေးမယ့်အကြောင်းအင်္ဂါနေ့မှာအတည်ပြုထားကြပါသေးတယ်။အာဆီယံထိပ်သီးဆွေးနွေးပွဲကိုလက်ရှိအာဏာသိမ်းထားတဲ့ဗိုလ်ချုပ်ပူကြီးမင်းအောင်လှိုင်တက်ရောက်မယ်လို့မလေးရှားနိုင်ငံခြားရေးဝန်ကြီးကအင်္ဂါနေ့မှာပြောပါတယ်။ဒါပေမဲ့ဗိုလ်ချုပ်ပူကြီးမင်းအောင်လှိုင်အနေနဲ့အင်ဒိုနီးရှားနိုင်ငံကိုကိုယ်တိုင်သွားတက်မလားအမမဟုတ်လေမြန်မာပြည်ရင်းကနေအွန်လိုင်းကနေအစီအဝေးတက်မလားဆိုတော့မပြောပါဘူး။ဆီယနာသိမ့်ပြီးတဲ့နောက်မတိမငိမ့်ဖြစ်နေတဲ့မြန်မာနိုင်ငံပုံမှန်ပြန်ဖြစ်လာစေရေးလေ့လာသုံးသပ်ကူညီနိုင်ရေးအတွက်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကကိုယ်စားလှယ်တွေကိုမြန်မာဘက်ကလက်ခံဖို့မျှော်လင့်တဲ့အကြောင်းလဲမလေးရှားနိုင်ငံခြားရေးဝန်ကြီးဟီရှာမိုဒင်ဟူစိန်ကသတင်းထောက်တွေကိုအင်ကာနီမှာပြောဆိုခဲ့တာကိုသူ့ရဲ့ Twitter လူမှုကွန်ရက်မှာတင်ထားတဲ့ဗီဒီယိုမှာတွေ့ရပါတယ်။ဂျကာတာမြို့တော်မှာလုပ်မဲ့ဆွေးနွေးပွဲမှာမြန်မာဘက်ကအခုလိုသဘောတူဖို့မျှော်လင့်တဲ့အကြောင်းမလေးရှားနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါ။အင်ဒိုနီးရှားမှာလုပ်မဲ့မြန်မာဆီယနာတိမ့်မှုရေးအာဆီယံထိပ်သီးတွေရဲ့ဆွေးနွေးပွဲကိုထိုင်းနိုင်ငံရဲ့ဒုတိယဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ယူထားတဲ့ဒွန်ပရာမှုဝီနိုင်းကိုကိုးစားဆင်လွတ်မဲ့အကြောင်းထိုင်းဝန်ကြီးချုပ်ပရာယူချန်အိုချာကအင်ကာနီမှာပြောပါတယ်။